Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာဆက်ဝါရှင်တန်နဲ့ရော VOA American တန်ကနေ2021ဇန်နဝါရီလ12ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ2440နဲ့51လိုင်းလာမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့သူပြောပြပေးပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာတနင်္လာနေ့နေ့လယ်3နာရီကဝါရှင်တန် DC မှာရှိတဲ့ VOA American စံဌာနချုပ်ကိုလာရောက်ခဲ့ပါတယ်။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGN ကနေကမ္ဘာတစ်လောလူအလုံးနဲ့ထိတွေ့ဆက်ဆံပြီးလူလတ်မှုနဲ့ဒီမိုကရေစီရေးကိုပံ့ပိုးပေးဖို့အတွက်လှုံ့ဆော်ရမှာဖြစ်ကြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ကွန်ပျူတာအွန်လိုင်းကနေတဆင့်ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာဝန်ကြီးပွန်ပီယိုကပြောပါတယ်။သတင်းဆိုးဖြစ်စေသတင်းကောင်းဖြစ်စေအမှန်ကိုသာတင်ပြတဲ့ VOA ကိုသူအစဉ်တစိုက်နားဆင်ခဲ့တယ်လို့တွေ့ဆုံပွဲမှာဝန်ကြီးပေါင်ပြိုကပြောပါတယ်။ကမ္ဘာတစ်လောဒီမိုကရေစီပံ့ပိုးမှုတွေလှုပ်ဖို့အတွက်လှုပ်ဆောင်ရမှာချိန်ချောက်မှုမျိုးစုံနဲ့ကြုံခဲ့ရပေမယ့်အမှန်တရားပေါ်ပေါက်ရေးအတွက်အခက်အခဲမျိုးစုံကြားကနေလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။သတင်းမီဒီယာတွေကလည်းထုတ်လွှင့်ပေးခဲ့တဲ့ဝန်ကြီးပေါင်ပြိုနဲ့တွေ့ဆုံပွဲကို USAGN အကြီးအကဲ Michael Tait ကမိတ်ဆက်ပေးခဲ့ပြီးဝန်ကြီးရဲ့ပြောကြားချက်တွေအပြီးမှာတော့VOA ရဲ့ညွှန်ကြားမှု Robert Riley ရဲ့မိကုံးတွေကိုဝန်ကြီးကပြန်လည်ဖြေကြားခဲ့ပါတယ်။အဖြစ်အဆုံကိုနောက်ပိုင်းမှာတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။သမ္မတ Donald Trump ကိုထောက်ခံသူတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာတက်တော်ကိုအတင်းဝင်းရောက်ဆင်းရဲတာဟာသမ္မတကြောင့်လို့ဆွဆွဲပြီးဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားဆွဲဆိုဖို့တင်းလာနေမှာလှုံ့ဆော်နေကြပါတယ်။သမ္မတ Trump ရဲ့လင်းထက်တာသမ္မတတက်တန်းဟာJanuary 20မှာပြီးဆုံးတော့မှာဖြစ်တဲ့ဒီမိုကရက်တစ်တင်သွင်းတဲ့သမ္မတဘော်တရားဆွဲဆိုမဲ့စာနယ်နာ၄နှစ်နာပါအဆိုပြုချက်ထင်မှာတော့တကယ်လို့သမ္မတကိုသာတုတ်တာဝန်ကိုဆက်ပြီးထမ်းဆောင်ခွင့်ပြုထားမယ်ဆိုရင်သူဟာအမျိုးသားလုံခြုံရေးဒီမိုကရေစီရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်ချိန်ချောက်မှုတစ်ခုဖြစ်လာမယ်ဆိုတာကိုပြသခဲ့ပြီးဖြစ်တယ်လို့တရားဥပဒေနဲ့လုံးဝကန့်ညီမှုမရှိတဲ့အပြုအမူတွေကိုလှုံ့ဆော်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီအဆိုပြုချက်အတွက်ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကလာမယ့်တရက်နှစ်အတွင်းမှာပဲမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အောက်လွှတ်တော်မှာသမ္မတကိုတရားစွဲဖို့အတွက် Republican တယောက်မှလက်မခံပေမဲ့ Democrat အမတ်218ယောက်ကလက်မှတ်ရေးထိုးထားတဲ့အတွက်အမတ်ဦးရေ435ယောက်ရှိတဲ့အောက်လွှတ်တော်မှာဒီအဆိုကိုအများစုမဲတော့ရနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုကိုအောက်လွှတ်တော်က Democrat ခေါင်းဆောင်တွေကအထက်လွှတ်တော်ကိုချက်ချင်းတင်သွင်းမယ်မတင်သွင်းဘူးတော့တဲတဲကိုယ်ကမသိရသေးပါဘူး။အရေးကောက်ခံသမ္မတ Joe Biden အနေနဲ့သူသမ္မတတာဝန်ယူတဲ့အခါမှာသူ့ကက်ဘိနက်အဖွဲ့အတွက်သူရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကနေအတီးပြုတ်ပေးရေးကိုပထမဦးစားပေးလှုပ်ဆောင်ခြင်းကြောင့်ပြောကြားထားတာပါ American ထောက်လိုင်း Agency CIA အကြီးအကဲဖြစ်တဲ့ Warren Sandman William Burns ကိုအမည်အစင်းတင်သွင်းမှာဖြစ်ကြောင်းအရေးကောက်ခံသမ္မတ Joe Biden ကတင်းလာနေမှာကြေညာလိုက်ပါတယ် Mr. Burns ဟာ American နိုင်ငံရဲ့ဌာနမှာ Republican နဲ့ Democrat သမ္မတတွေလက်အောက်မှာ33နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သမရဟောင်း George W. Bush လက်ထက်မှာရုရှားသံတမန်ဖြစ်တာဝန်ယူခဲ့တယ်လို့သမရဟောင်း Barack Obama လက်ထက်မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အသက်64နှစ်အရွယ် Warren Sandman Burns အနေနဲ့ထောင်လိုင်းလုပ်ငန်းမှာနိုင်ငံရေးကျင်းရှင်းရမယ်လို့ယုံကြည်သူတူဖြစ်ပြီးသူဟာအတူယူလိုက်တဲ့ဆန်ပြ Sandman တူဖြစ်ကြောင်းတနင်္လာနေ့ထုတ်ပြန်တဲ့ဗီဒီယိုမှာ Mr. Biden ကခြေကျူးထားပါတယ်။ဒါအပြင်ဒီချိန်က American ထောင်လိုင်းအတိုင်းဝန်းအတွက်အမေကိုကင်းတဲ့လွတ်လပ်မှုပြန်ပြီးရအောင်လုပ်ရမယ်အချိန်ဖြစ်တယ်လို့ CIA ရဲ့ပါဝင်ဌာနဆိုင်ရာအရာရှိတွေပေါ်မှာယုံကြည်အားထားမှုပြန်ပြီးရအောင်လှုပ်ဆောင်ရမယ်အရေးကြီးဆုံးအချိန်ဖြစ်တဲ့အတွက်ဒီရာလူဟာသူနဲ့အသက်တော်ဆုံးဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ Vance ကိုသာခန့်အပ်ဖို့အတွက်အတည်ပြုမှုရခဲ့မယ်ဆိုရင်သူဟာလက်ရှိ CIA အကြီးအကဲ General Hespernia မှာဆက်ခံရမှာဖြစ်ပါတယ်။ American သမ္မတ Donald Trump ရဲ့အကောင့်ကို Twitter နဲ့တခြားလူမှုကွန်ရက်တွေကနေဖယ်ရှားလိုက်ကြတာဟာကြံစည်ဖြစ်သူများချောင်းဂျမနီဝန်ကြီးချုပ်အင်္ဂလန်မာကတ်ကတနင်္လာနေ့မှာပြောပါတယ်သမ္မတထရန့်ကိုထောက်ခံသူတွေဗုဒ္ဓဟူးနေ့ကအမေရိကန်လွှတ်တော်တဲ့အတင်းဝင်ရောက်ဆင်းနေခဲ့တဲ့နောက် Twitter ကနေသမ္မတရဲ့အကောင့်ကိုကနဦးဖြစ်တဲ့12နာရီတဲ့နည်းပိတ်ထားလိုက်ပြီးတောက်ကြံနေမှာတော့နောက်ထပ်အကြမ်းဖက်မှုတွေပိုးပြီးများလာနိုင်တဲ့အန္တရာယ်ရှိတဲ့အတွက်လို့ပြောပြီးအပိတိုင်ပိတ်ပစ်လိုက်တာပါဒီလိုပိတ်လိုက်တာနဲ့ပတ်သက်ပြီးမေးနေရမှာဂျမနီဝန်ကြီးချုပ်ရဲ့ပြောခွင့်ဟာ Stefan Schieber ကလလစွာတွေးခေါ်တင်ပြခွင့်ဟာတိတ်ကိုအရေးပါတဲ့အခြေခံရပိုင်ခွင့်တစ်ရပ်ဖြစ်ကြောင်းဗားလင်မှာသတင်းတောက်တွေကိုပြောပါတယ်ဒီရပိုင်ခွင့်အတွက် ထွင်းချက်ထားနိုင်တယ်နဲ့ဒါဟာဥပဒေကိုအခြေခံရမှာဖြစ်တယ်လို့ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီလှုပ်ဆောင်ရမှာဖြစ်ပြီးလူမှုမီဒီယာတွေရဲ့ဆုံးဖြတ်ချက်နဲ့သူတို့အမြန်တိုင်းလှုပ်ဆောင်မှုမဟုတ်ကြောင်းအခုလိုအမေရိကန်သမ္မတတယောက်ရဲ့အကောင့်ကိုအပိတိုင်ပိတ်ပစ်တာမျိုးဟာကြက်တနာလို့ဝန်ကြီးချုပ်မာဂတ်အနေနဲ့မြင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအတိုင်းအဝန်းတွေအတွက်အမုန်းတရားတွေအလိန်ညာတွေအကြမ်းဖက်စေတာတွေနဲ့အစိတ်တော့မဖြစ်စေဖို့အတွက် Twitter လိုလူမှုမီဒီယာ platform မှာအထူးတာဝန်ရှိတယ်လို့ဂျာမီအစိုးရကယုံကြည်ကြောင်းလည်းပြောပါတယ်။ဒီလိုဖြစ်လာစေတဲ့အကြောင်းအရာတွေကိုသူတို့လူမှုမီဒီယာမှာတင်လာတာမျိုးတွေ့ရင်ဒီတိုင်းထိုင်းပြည်ကြည့်နေရမှာမဟုတ်ဘူးလို့လည်းပြောပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ဖြူရီမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းမြန်မာနဲ့ဒေတာတွင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မသင်္ကီထိုက်ပါရှင်မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတနင်္လာနေ့မှာသမရဥဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံပြီးကိုဗစ် -19 ကာကွယ်ရေးတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းကိစ္စတွေအပါအဝင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဆွေးနွေးခဲ့ပါတယ်အရှေ့တောင်အာရှ၅နိုင်ငံခီးစဉ်ဖြစ်မြန်မာခီးစဉ်နဲ့တနင်္လာနေ့ကစတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အင်ကာနေ့မှာတွေ့ဆုံဖို့ရှိပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးကာကွယ်ရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကထောက်ပံ့မဲ့ကိစ္စတွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့သမ္မတဦးဝင်းမြင့်တို့တနင်္လာနေ့ကဆွေးနွေးပါတယ်။တရုတ်ထုတ် COVID ကာကွယ်ဆေးအလုံးရေ3သိန်းမြန်မာနိုင်ငံအတွက်ထောက်ပံ့ရေးနောက်အမေရိကန်ဒေါ်လာ4,600ကျော်နဲ့ညီမျှတဲ့တရုတ်ယွမ်ငွေ3,000တန်ဖိုးရှိ COVID-19 ရောဂါတိုက်ဖျက်ရေးစစ်ပစ္စည်းတွေပံ့ပိုးရေးကိုလည်းဆွေးနွေးပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံလာမှာတော့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းနေဆက်ဒေတာတခြားတည်ငြိမ်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံပို့ပြီးတော့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြပါတယ်။အနာရ NLD အစိုးရဒုတိယတပ်တန်းအတွင်းပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ဘက်ကပံ့ပိုးပေးဖို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဘက်ကလည်းမြန်မာရွေးကောက်ပွဲအောင်မြင်မှုအတွက်တရုတ်နိုင်ငံအခြေအကဲတွေကဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုတယ်လို့အစိုးရကသတင်းထုတ်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့အခုခီးစဉ်အတွင်းမြန်မာတရုတ်စီးပွားရေးနည်းပညာပူးပေါင်းဆောင်ရွက်ရေးစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု၅နှစ်အစီအစဉ်မန္တလေးကြောက်ဖြူရထားလမ်းစီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာ MOU နောက်ကချင်ပြည်နယ်တွင်အိုးအိမ်စွန့်ထွက်ပြေးရသူတွေပြန်လည်နေရာချထားရေးအတွက်တရုတ်ဘက်ကငွေကြေးထောက်ပံ့မဲ့အစီအစဉ်လူစည်းရထားတွဲတွေကိုတရုတ်ရဲ့အတူမဲ့ချင်းငွေနဲ့ဝယ်မဲ့အစီအစဉ်ဆိုင်ရာဆလွားတွေကိုလက်မှတ်ထိုးခဲ့တယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ်ရှင်တရုတ်နိုင်ငံတွင်မှာ COVID-19 ကပ်ဘေးရောဂါရဲ့မူရင်းစစ်မြစ်ကိုဆုံးသန်းစစ်ဆေးမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နိုင်ငံတကာပညာရှင်များအဖွဲ့တစ်ခုဇန်နဝါရီလ14ရက်နေ့မှာတရုတ်ကိုဆက်ရောက်လာမယ့်အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဇန်နဝါရီလ17ရက်နေ့တင်းနယ်လာနေမှာပြောပါတယ
်။经双方协商，中国政府
ကိုရိုနာဗိုင်းရပ်စ်ပိုးသည့်ရဲ့မူလစင်းရည်ရေးနဲ့ပတ်သက်ပြီးတရုတ်သိပ္ပံပညာရှင်တွေစီးပတ်ဆိုင်ရာကျွမ်းကျင်သူတွေနဲ့သိပ္ပံကြီးကျပူးပေါင်းဆောင်ရွက်ရေးအတွက် WHO ရဲ့နိုင်ငံတကာကျွမ်းကျင်သူများပါတဲ့အဖွဲ့တရုတ်ကိုလာရောက်ရေးနှစ်ဖက်ဆွေးနွေးမှုတွေအပြီးအစိုးရဘက်ကသဘောတူခဲ့တာလို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဆောင်လီဂျင်းကမန်ဒရင်းတရုတ်စကားနဲ့ရှင်းလင်းခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ဇင်းမြစ်ကိုစုံစမ်းစစ်ဆေးမဲ့ WHO အဖွဲ့ကိုတရုတ်ဘက်ကခွင့်မပြုတာကြောင့်ခီးစဉ်နှောင့်နှေးခဲ့ရတာဖြစ်ပြီးတရုတ်ဘက်ကတော့နှစ်ဖက်ကြားနားလည်မှုလွဲတာလို့ပြောဆိုထားတာပါတရုတ်နိုင်ငံမှာ COVID-19 ဖြစ်ပွားမှုတွေထပ်ပြီးတွေ့လာရပြီးအစိုးရဘက်ကထိချုပ်ဆောင်ရွက်ဖို့ကြိုးစားနေတာနဲ့အတူပဲဒီနေ့ခါနေမှာတော့မြို့တော်ဘေကျင်းအတွင်းကလူပေါင်း9သိန်းကျော်ရှိတဲ့ဒေသတစ်ဝိုက်မှာအပြင်းထွက်သွားလာမှုကန့်သက်ပိတ်ပင်လိုက်ပါတယ်။ ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုအများစုထိန်းချုပ်ထားနိုင်ပေမယ့်လေပြည်တွင်းကူးစက်မှုတွေကိုတော့အသွားအလာပိတ်ပင်ကန့်သတ်မှုတွေလူစုလူဝေးလိုက်ကိုရိုနာဗိုင်းရပ်စ်ဖြစ်စေမှုတွေဆောင်ရွက်ကင်တွယ်နေရတာဖြစ်ပါတယ်။အထူးသဖြင့်နောက်လာတဲ့မှာအလတ်ရဲ့ရာသီဖြစ်တာကြောင့်လူဦးရေတန်း20ကျော်ရှိတဲ့မြို့တော်ဘေကျင်းမှာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုမရှိအောင်အာဏာပိုင်တို့ကြိုးပမ်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးဖို့ဆက်လက်ပိုင်းဖြတ်ထားဆဲဖြစ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဇန်နဝါရီလ17ရက်တနင်္လာနေ့ကပြောဆိုလိုက်ပါတယ်။ကပ်ဘေးယောဂတိုက်ဖြစ်ရေးလိုမျိုးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေကရပ်ဆိုင်းနေတဲ့ဆွေးနွေးပွဲတွေအတွက်အချိုးအကွေတစ်ခုဖြစ်လာနိုင်တယ်လို့လည်းပြောပါတယ်
။ဟမ်ဘန်ဒိုပြည်ထောင်စု process의 핵심 동력은
ကိုရီးယားကျွန်းဆွယ်ငင်းချမ်းရေးအတွက်ဆွေးနွေးမှုတွေနဲ့အတူတကွကြော်ဝတိုးတက်မှုတွေကအဓိကမောင်းနှင်အားဖြစ်ပါတယ်။အချိန်မရွေးနေရာမရွေးဘယ်လိုနီးလန်းနဲ့မဆိုးတွေးဆောင်ဆွေးနွေးရေးကမပြောင်းမလဲဆက်လက်ရှိနေပါတယ်လို့တောင်ကိုရီးယားသမ္မတကပြောဆိုခဲ့တာပါ။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ယာတူလွှဲပြောင်းယူဖို့ပြင်ဆင်နေတာနဲ့အတူပဲတောင်ကိုရီးယားဘက်ကလည်းအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေဆက်နိုင်ဖို့ကြိုးပမ်းမယ်အကြောင်းတောင်ကိုရီးယားသမ္မတမွန်းကနေ့တည်းကိုမိန့်ခွန်းမှာပြောဆိုတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်။
မင်္ဂလာပါရှင်ဆက်စောကသတင်းထဲမှာကြားခဲ့တဲ့အတိုင်းဝါရှင်တန် DC က VOA American အတန်းလွှင့်ဌာနချုပ်ရုံးကိုနိုင်ငံသားရေးဝန်ကြီး Mike Pompeo ကိုတိုင်လာရောက်လည်ပတ်သွားတာနဲ့ပတ်သက်လို့ဘာတွေထူးခြားသလဲဆိုတာကို VOA မြန်မာပိုင်းဌာန Editor ဦးကျော်စံတာနဲ့ဆက်သွယ်မေးမြန်းပါပါရှင်။ကျမအင်ဂျင်နိုင်ပါ။မင်္ဂလာပါအင်ကယ်
မင်္ဂလာပါမင်းကြီ
းဟုတ်ကဲ့အင်ကယ်အခုလို့ဒီ American တီထောင်စုမှာဒီ Biden အစိုးရတက်တက်လာတော့မယ့်အပြောင်းလဲကာလမှာပေါ့နော်အခုကျမတို့ဒီ VOE အတန်းလွှင့်ဌာနချုပ်ရုံးကိုနိုင်ငံတိုင်းဝန်ကြီး Pompeo လာရောက်လည်ပတ်တဲ့ကိစ္စမှာသူဘာရည်ရွယ်ချက်နဲ့လာတယ်လို့အင်ကယ်မြင်ပါလဲရှင
်ဒီကတော့ VOE ရဲ့တာဝန်နဲ့အခွင့်အရေးကိုခဏမှမဆင်းဆင်းလေးဖြစ်အောင်ပြောဖို့လာတယ်လို့တွေ့ရပါတယ်အထူးသဖြင့် American ရဲ့တံပိုးထားမှုနဲ့ American ရဲ့အကျိုးစီးပွားတွေပေါ်ချင်းချောက်မှုတွေမြန်မာလာနေတဲ့ဒီလိုအခြေမျိုးမှာ VOA ရဲ့အခန့်ကဏ္ဍဟာပိတ်ပြီးတော့အရေးတကြီးလိုအပ်နေတဲ့ဆက်ကိုလာပြီးပြောသွားတာဖြစ်ပါရမယ်
။ဟုတ်ကဲ့ဒီ VOA ကိုစတင်တည်ထောင်တဲ့ဒီ1942တုန်းကဒီစတင်တည်ထောင်တဲ့အချိန်ကရည်ရွယ်ချက်နဲ့အခုဒီရည်ရွယ်ချက်ကရောဝဲချော်လာတယ်လို့များဖြစ်နေလို့လားရှင
်။1942မှာ VOA စတင်ထောင်တုန်းကကျွေးကြတာတော့သတင်းကောင်းဖြစ်ခြင်းဖြစ်မဲ့သတင်းဆိုးဖြစ်ခြင်းဖြစ်မဲ့ကျွန်တော်တို့ကတော့အမှန်တိုင်းပြောမယ်ဆိုတဲ့ကိစ္စပါအဲ့ဒီအတင်တိကျမှန်ကန်မှုရှိရမယ် accuracy ဖြစ်ရမယ် objective ဖြစ်ရမယ်မှတ်တမ်းရမယ်ပေါ့လေနောက် comprehensive အပြည့်အစုံပြောရမယ်ကိုလိုချင်တာပြောမလိုချင်တာခြံထားဆိုတာမျိုးဖြစ်ရဘူးနောက်ပြီးတော့အမေရိကကိုအကျိုးစီးပွားကူစားပြရမယ်ဒီရွေချက်တင်ဆက်ပြီးတော့လုပ်ခဲ့တာဖြစ်ပါတယ်ဒါမှလည်းတစ်ခုခါမှာအထူးသဖြင့်စီးရေးတိုက်ပွဲပြီးတဲ့အခါမှာသမိုင်းဟာပြီးဆုံးသွားပြီဒီခန့်ကလာငါတို့လို့ရှိရမလို့တော့ဘူးဆိုပြီးတော့ American VOA သတင်းဌာနကလည်းပဲအဲ့လိုနည်းနည်းပေါ်ပြပြဖြစ်လာတဲ့ဆိုပြီးတော့သူကဆုံးသက်ပါတယ်ဆိုတော့အခုခါမှာအဲ့ဒီဟာကိုပြန်လဲတက်မှတ်ဖို့ဆိုပြီးတော့သူကပြောခြင်းဖြစ်ပါတယ်အ
ဲ့တော့ဆိုရင် Mike Pompeo ပြောသားတဲ့နေရာမှာပေါ့နော်ဒီ American အကျိုးစီးပွားအတွက်ကောဟိုဘလောက်ထိ NDA ရှိလာနေလဲပေါ့နော်အဲ့ဒီအချက်တွေနောက် American ရဲ့စံတန်ဖိုးတက်မှတ်ချက်တွေနဲ့ပတ်သက်ပြီးတော့သူဘာတွေပြောသားတယ်လဲရှင်
American ရဲ့စံတန်ဖိုးထားမှုတို့က American ဟာတဘာဝမှာဒီလူပိုင်းဟာမွေးကလေးကအခွင့်အရေးရပိုင်ခွင့်ကိုပိုင်ဆိုင်ပြီးတော့မွေးလာတယ်။အစိုးရဆိုတာဟာဒီလူသားတွေရဲ့အခွင့်အရေးကိုကောက်ွယ်ပေးဖို့အတွက်အစိုးရကိုဖွဲ့စည်းထားတာဖြစ်တယ်။ဒီမူကိုအခြေခံပြီးတော့ထူထောင်တဲ့နိုင်ငံတွေထဲမှာတဘာဝမှာ American ပထမဆုံးနိုင်ငံဖြစ်တယ်။ဒါကိုမမေ့သင့်ဘူး။ဆိုတော့ဒီမူတိုင်းသားအမေရိကန်ရဲ့စံထံဘူးတံဖူထားမှုတွေအလဲပဲအဲဒီလွတ်လပ်မှုတို့နောက်ပြီးတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဟာအမေရိကန်ရဲ့အဓိကတံဖူထားမှုဖြစ်တယ်ဆိုတော့ VOA အနေနဲ့တပားတခွန်းကလူတွေနဲ့ဆက်ဆံပြီးတော့ဒီ freedom and democracy ကို promote လုပ်ရမယ်တွန်းမြှောက်ဖော်ဆောင်ရမယ်နောက်ပြီးတော့ voice of the voiceless in the dark corner of the world ဆိုတာဆိုမှာတပားမောင်တို့ဖုံးနှောင်းနေတဲ့ဒေသတွေကစံပိတ်နေရတဲ့လူရဲ့အံဟိုတို့ကကူစားပြရမယ်အမေရိကန် Voice of America ဆိုတာအဓိကပြောတော့ပါတယ်
Era solution di VOA ga ho American ye a chou si bwa ko pho saung pe ya me so de taba myo win ji ga pyo da la shin.
Hou ba de. Take lo a khu kha ma su ga namuna tchu pyo de social media ri su ja ba lo. Ai social media ri ya da moral justice da te ya na da mu chi ya me ba nya so pi lo thru a ai lo a ye gon chou pi lo byan mara tin lo wi ban ni ya de. Da voice of america ha ai lo mho khu. Palunga me behau takwaya me so duties and responsibilities. Da wone look by me no tija piasan thare apwe situ phit de. Tacha do institutions se tacha do apwe situ go be America he choose go takwa ko lu de lo su da pyo ba de. Da ha su a voice of America wo politicize lut da mu ku naingan yin ne patat pi lut da mu ku naingan yin ne kill on people to the high solution a phit de. Naingan yin ne ba ma ma sai mu. Di American ye kaun na re lut mi ya be de ka ba ma America a le be smara bi le shi de. ဒါကြောင့်လည်းမှားတာကိုဘာကြောင့်ထောက်ပြနေမှာလဲတဲ့ဥပါအပြင်တရုတ်ဆိုလို့ရှိရင်ဒီမှာအမေရိကန်မှာဂျော့ဂျ်ဖလိုက်ဆုံးသွားပြီးတော့ဘလက်လိုက်မက်တာလှုပ်ရှားမှုဖြစ်ပြီးယူနီယံဆန်ကမနေနေတဲ့ဖြစ်နေတဲ့အချိန်မှာတရုတ်ကပြောတယ်တဲ့ငါတို့ကွန်မြူနစ်တွေကအမေရိကန်ဆက်သားတယ်ဆိုတာမျိုးတွေတဒါမျိုးတွေကဘာပြောတာလဲတရုတ်ဒီမှာအားနေချက်တွေကအများကြီးပဲလို့ပဲဆိုရှင်းထောက်ပြသွားပါတယ
NSA Director Robert Riley နဲ့လည်းသူအမေဖြေလုပ်သွားတယ်ပေါ့နော်အဲ့ဒီမှာသူတို့ဒီတရုတ်အရှေ့အလယ်ပိုင်းဒီရုရှားနဲ့ပတ်သက်ပြီးတော့ဟိုမေးမြန်းပြောဆိုသွားတာကြီးလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီမှာပေါ့နော်အငယ်ထူးခြားချက်လေးတွေကိုကောက်နှုတ်ပြီးတော့ကျမတို့အချင်းချင်းလေးပြောပြပေးပါလားရှင
်အဓိကကတော့ Mr. Riley မေးချင်တဲ့ visa ကတော့နောက်ကျလာမဲ့အစိုးရဟာအခုပွန်ပီယိုရို Mr. ပွန်ပီယိုရို့ချမှတ်ခဲ့တဲ့နိုင်ငံသားဘူဝါရာအတိုင်းသူကြီးပြီးတော့အဲ့ဒီလမ်းတိုင်းလိုက်လံလို့ဆောင်ပါမလားဆိုပြီးတော့ပြီးတော့ဖြစ်ပါတယ်ဆိုတော့တရုတ်ကနမူနာပေးပါတယ်တရုတ်နဲ့ပတ်သက်လို့ရောတဲ့ဒါပိုက်ပါတီရှင်သူတို့ပါတီနှစ်ခုလုံးကစီနိုင်ပြီးတော့ချမှတ်ထားတဲ့မူသဘောဖြစ်တဲ့အတွက်ကြောင့်နောက်ကျလာတဲ့အစိုးရကလည်းဒါကိုနားလည်လက်ခံမိထင်ပါတယ်ဆိုပြီးတော့တရုတ်ပြည်ရဲ့ဟောင်ကောင်အပေါ်မှာနှိကိုတဲ့ကိစ္စတွေဝိကာရှိုတင်းချုပ်ကျင်းပင်းနေတဲ့ကိစ္စတွေအဲ့ဒီဟာတွေကိုသူကနမူနာပြောတော့ပါတယ်ဆိုတော့ဒီကိစ္စမှာတော့သိပြီးတော့လွှဲနေကြမရှိဘူးလို့ဆိုပါရဲဆိုတော့အရှိလေပိုင်းနဲ့ပတ်သက်လို့ကတော့အရှိလေပိုင်းမှာလည်းပဲအီရန်နဲ့ပတ်သက်ပြီးတော့တော့သမ္မတဥပမာလည်းတခါစစ်မြေကြီးလမ်းကြီးကိုချခဲ့တယ်တဲ့သို့တော်လည်းပဲသူကတော့အခုတက်လာတဲ့အစွာလည်းနားလည်းလက်ခံလိမ့်မယ်ထင်ပါတယ်တဲ့ဒါအစ္စရေးကိုစီမပြရမယ်ဆိုတဲ့ကိစ္စလွတ်လပ်ပင်ပြရမယ်ဆိုတဲ့ကိစ္စနောက်ပြီးဂျေရုဆလမ်ကိုဂျူရီပိုင်ဆိုင်မယ်ဆိုတဲ့ကိစ္စဒါတွေကိုလည်းစီမပြရမယ်ဆိုတော့ဒီဟာတွေကိုလည်းပဲသူတို့တံပြီးစဉ်းစားလိမ့်မယ်ထင်တယ်လို့ပြောတော့ပါရဲနောက်ဆုံးရုရှားနဲ့ပတ်သက်လို့မြေခါတော့ရုရှားနဲ့သူတို့နဲ့ဆက်ဆံရသူတိုင်းအိမ်မဖြစ်ပါဘူးသို့တော်လည်းပဲကမ္ဘာနေရာအနှံ့ကျမှာအမေရိကန်ရဲ့သမုံကရှိနေတဲ့ဆရာကိုအာဖရိကလိုဘာလို့နမူနာပေးပြီးဖြေတော့ပါရမယ်ယင
်အက်ဒီတာဦးကျော်စံတာနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင
်မြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ပြည်ုပ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာမြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးခီးစဉ်အတွင်းနှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးပြစ်လိုက်မယ်လို့လည်းအကဲကတ်တွေတုံ့တက်နေတဲ့အကြောင်းကြင်ပြပါမယ်ကျွန်တော်မိုးစောပါအထူးလင်းနဲ့ဒီကနေ့မွန်လွယ်ပိုင်းကနေပြည်တော်ကိုရောက်ရှိလာတဲ့ပြည်ုပ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။တွေ့ဆုံမှုအတွင်းဆွေးနွေးတဲ့ကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမရှိပေမဲ့နှစ်ရက်ကြာခီးစဉ်အတွင်းကိုဗစ်ကာယောဂါကြောင့်ထိခိုက်မှုတွေကနေပြန်လည်ထူထောင်ရေးငြိမ်းချမ်းရေးနဲ့ကာယောဂါကာကွယ်ရေးကိစ္စအပါအဝင်ရေးကြီးတဲ့ကိစ္စအတော်များများကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ပြည်ထောင်နိုင်ငံမှာနေထိုင်တဲ့မြမအရေးသုံးသက်သူဒေါက်တာလှကျော်စောကတော့ကာယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးပြန်လည်နလန်းထူရေးကိုဦးစားပေးလိုက်မယ်လို့ပြောပါတယ
်အဓိကကိုယ့်ဘက်အလုံးစီးပွားရေးတွေပြန်နလန်းထူဖို့ပဲအဲ့ဒီအတွက်ဟိုသူကပတ်ပိုက်လဲဆိုသွားနေတာပဲကိုတနည်းကလည်းအာဖရိကကိုသွားတာနားနိုင်ငံသွားတာမနည်းကလားတနည်းကလားပဲပြန်တော့အဲပြန်ရောက်ဖို့ခုပမာတိခက်တယ်စီးပွားရေးနလန်းထူဖို့တော်တော်တော်လည်းလည်းလုပ်နေကြခါမှာအာရှနိုင်ငံတွေရဲ့သူတော်တော်စီးရုံးနဲ့ချင်းတယ်။အဲဒီရဲ့တန်တန်ဘူကကြည့်ရင်းနှုံနာမှုတွေရောနောက်သူတို့နိုင်ငံရဲ့ရင်းနှုံနာမှုအခြေအနေတွေရောပါလို့အဲ့ဒီဟာတွေကိုဆက်ကပ်ပြီးတော့ဓာတ်ရိုက်ခဲ့
ပြုံး နိုင်ငံသားရေးဝန်ကြီးဝမ်ယီဟာ ပြီးခဲ့တဲ့နှစ်ကုန်ပိုင်းကကမ္ဘောဒီးယားနဲ့လာအိုကိုတွားရောက်ခဲ့သလိုလက်ရှိခီးစင်မှာတော့အင်ဒိုနီးရှားဘရူနိုင်းနဲ့ဖိလစ်ပိုင်နိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံခီးစင်မှာအခြားဆွေးနွေးပွဲရှိတဲ့အချက်တွေကတော့မြန်မာပြည်ငြိမ်းချမ်းရေးပြည်ရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့ရခိုင်ပြည်နယ်အရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးကိစ္စတွေပါဝင်ပွဲ င်းဆွေးနွေးနိုင်ကြောင်းပြောဆိုပြီး2021နှစ်စမ်းမှာအာရှဒေသအတွင်းမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဟာနိုင်ငံတကာအခြေအနေနဲ့လည်းဆက်စပ်မှုရှိနိုင်တယ်လို့သုံးသပ်ထားပါတယ်။
အကျိုးကိုတင်ဥဆောင်တဲ့အမေရိကန်အစိုးရအဖွဲ့နဲ့ဒေါန်ဆန်းစုကြည်ဥဆောင်တဲ့မြန်မာအစိုးရခြားမှာအဖြစ်လာနိုင်တဲ့နိုင်ငံဆက်ဆံရေးအချင်းချင်းပေါ်မှာလေးပဲဒီပြည်ဥဆိုးရအနေနဲ့ဆိုးရုံမှုအတန်သိရှိတယ်လို့အသုံးပြုလို့ရတယ်။ဒီအရှိတောင်အာရှဒီခရီးစဉ်ကိုကြည့်ရင်လည်းပဲအဓိကကပေါ့လေဒီလာမယ့်နိုင်ငံတကာဆက်ဆံရေးအချင်းချင်းမှာအမေရိကန်အစိုးရဖြစ်နောက်အဲ့ဒီအစိုးရရဲ့အင်ဒိုပစိဖိတ်မဟာဗျူဟာတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာဟောဖြစ်တာတွင်မှာဟောဒီတန်ခင်းတမန်ခင်းအရာပေါ့ကျိုးပင်ပြီးသိမိတဲ့အခြေလမ်းနဲ့ဖြစ်နေတယ်လို့မြင်တယ
်။တနင်္ဂနွေနေ့ကတော့နေပြည်တော်မှာမန္တလေးကြောက်ပြူရထားလမ်းစီမံကိန်းဖြစ်မြောက်နိုင်ချေလေးလာမှုဆိုင်ရာနားလည်မှုစာချုပ်လွှာကိုတရုတ်နဲ့မြန်မာအကြားလက်မှတ်ရေးထိုးခဲ့ပါတယ်။ပြည်ထောင်နိုင်ငံကြရေးဝန်ကြီးဝမ်ရီဟာပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကလည်းပြည်ထောင်သမ္မတရှီကျင်းပင်နဲ့အတူမြန်မာနိုင်ငံကိုလာရောက်ခဲ့ပူပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။မလေးရှားနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေရကိုထိန်းချုပ်ဖို့တန်တတ်ချက်တွေတိုးမြင့်လိုက်တာကြောင့်မြန်မာနိုင်ငံသားတွေကြားသတိထားကြဖို့မြန်မာတန်ယုံတောင်းရှိသူတွေကပြင်ဆင်နေတဲ့အကြောင်းပြန်ဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထက်ပါ။တနင်္လာနေ့တရက်ထဲမှာတွင်ကိုဗစ်ရောဂါကူးစက်သူ2000ကျော်နဲ့သေဆုံးသူ4ယောက်ရှိလာခြင်းမလေးရှားအစိုးရဟာကပ်ရောဂါအရေးပေါ်ထိန်းချုပ်ဖို့အတွက်အကြီးကမြို့ကြီး6မြို့ကိုဇန်နဝါရီ23ရက်ကစပြီးအသွားအလာကန့်သတ်ဖို့မလေးရှားဝန်ကြီးချုပ်ကကြေညာလိုက်တာပါ။မလိုအပ်ရင်အပြင်မထွက်ဖို့ကန့်သတ်တာတွေပါဝင်မဲ့အစီအစဉ်ကိုမြန်မာနိုင်ငံသားတွေလိုက်နာဖို့မြန်မာတန်ယုံအနေနဲ့လိုအပ်သလိုသတင်းထုတ်ပြန်သွားဖို့ရှိကြောင်းအလို့သမားတန်ရာရှိဥပုံထက်က VOA ကိုပြောပါတယ်။
ဟုတ်ကဲ့ခင်ဗျာ73ရင်းနေရာစပါမယ်အခုကတော့တော်တော်များများလူတိုင်းလူတို့ပါပါတယ်လော်တိုင်းအောင်ကြတော့လေအခုလောလောဆယ်ရတော့အသေးစိတ်တော့ပြောသေးသူကလည်းဒီမလေးရှားကလည်းဒီနေ့မှပြင်လာတာဆိုတော့တော့လေဒီတန်ရောင်းဘက်ကလည်းအဲ့ဒီကိစ္စကိုလည်းပြန်ပြီးတော့ထုတ်ပြန်ပေးမယ်ဖြစ်ပါတယ်ကျွန်တော်ချင်ရတော့
မလေးရှားနိုင်ငံကချမှတ်ထားရဲ့ကိုဗစ်တာစီရေးလမ်းညွှန်ချက်ကြီးအရာမြန်မာတန်ရောင်းကလည်းနိုင်ငံကူးလက်မှတ်ခရီးသွားလက်မှတ်စီရင်ကိစ္စတွေနဲ့ကောင်စစ်ဆိုင်ရာလုပ်ငန်းတွေကိုဒီနေ့ဇန်နဝါရီ17ရက်ကစပြီးတပတ်ကြာရန်သာထားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံသားတွေအများပြားရှိရဲ့မလေးရှားနိုင်ငံပူထရာဂျေရာ၊ဆွမ်လန်ကော၊မလက်ကာ၊ကွာလာလမ်ပူ၊ပီနန်၊ဂျိုဟိုး၊ဆပါဒီဒေသတွေမှာယောဂထိန်းချုပ်ရေးတင်းတင်းကြပ်ကြပ်ကန့်သတ်သွားဖို့ရှိရကြောင်းမြန်မာအလို့သမားတွေကိုသတိပေးထားကြောင်းမလေးရှားအခြေဆိုင်ကပ်ပုံးမြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းက VOA ကိုပြောပါတယ်။
အဲ့လိုနှစ်ပတ်ချတဲ့အပြင်သူတို့တွေကဒီတုံရှားသွားလာမှုကို10ကီလိုမီတာကျော်ပြီးဘယ်သူမှပို့ပြီးသွားလို့မရဘူးအဲ့ဧရိယာမှာနေတဲ့လူကဈေးဝယ်မယ်ဆိုရင်လည်းကြောက်တစ်ဘက်တောင်းရမယ်အရေးပေါ်ကိစ္စရနေကြုံရင်တားရစီကို2ယောက်ပဲစီလို့ရမယ်ကိုစီလို့ရှိရင်မိုမင်းအော်ဒါပုံထိုးရဲ့တတ်မှတ်တဲ့အဥပဒေအရအိခံတယ်ပေါ့
မလေးရှားနိုင်ငံမှာကပ်ရောဂါကာလာစီးပွားရေးလုပ်ငန်းတွေနှိမ့်ကွေးနေပြီးအထောက်အထားမပြည့်စုံတဲ့နိုင်ငံသားအလို့သမားတွေကိုဖမ်းဆီးရေးယူရာတွေများနေလို့နေရပြန်တဲ့မြန်မာလူသားတွေများနေကြောင်းဦးဆောင်ဝင်းကပြောပါတယ်။မလေးရှားအစိုးရကဇန်နဝါရီ27ရက်ကစပြီးကျန်းမာရေးစေတနာဝန်ထမ်းအယောက်3000အကူအညီနဲ့သူ့နိုင်ငံအတွင်းမှာကိုဗစ်ရောဂါကာဝယ်ဆေးစထိုးတော့မှာပါ။မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ950ကျော်နဲ့ကူးစက်သူက33800ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့ထားတာပါ
။ကမ္ဘာတစ်ဝှမ်းလုံးမှာကိုဗစ်ကပ်ရောဂါပေးတင်လာခဲ့တာအခုဆိုရင်တစ်နှစ်ဝန်းကျင်ရှိလာပါပြီ။ဒီတော့တွင်ခရီးသွားလာမှုတွေကန့်သတ်တာစီးပွားရေးကျဆင်းလာခဲ့တာတွေကြောင့်ထိုင်းနိုင်ငံဘန်ကောက်မြို့ကခရီးသည်တွေနဲ့မပြတ်စီကားလေးရှိတဲ့အထင်ရှားဆုံးခေါက်ဆန်လမ်းမှာလည်းပဲ COVID-19 ဖြစ်ပြီးရဲ့ခရက်ကမလွတ်နိုင်ခဲ့ပါဘူး။အသေးစားတက်ခိုးခန်းတွေနဲ့လမ်းပေးဆိုင်အလုံးပိတ်ကုန်ကြသလိုစားတောက်ဆိုင်တန်းတွေနဲ့အရက်ဆိုင်တွေလည်းပိတ်ထားရတဲ့အကြောင်း AP သတင်းလွှာတစ်ပုဒ်ကိုပြောပြပေးချင်ပါသေးရှင်ကျွန်မခွာမျိုးပါခေါဆန်လမ်းဟာ ပုံမှန်အဖြစ်နိုင်ငံခြားသားခရီးသည်တွေနဲ့ဒါမှမဟုတ်ဒေသခံတွေနဲ့ပါနေညာမပြတ်ပြာသာခတ်သွားလာနေကြတဲ့နေရာတစ်ခုပါ2019အတတကြံစကြတဲ့ဧပြီလ13ရက်နေ့တိုင်းဟာဆိုရင်လည်းအထူးကိုလူစီကားလေးရှိပါတယ်တယောက်နဲ့တယောက်ရေကနတ်တွေနဲ့ပက်ကြပေါဒါတွေတုတ်လိမ့်ကြဆိုတာဟာနှစ်ဟောင်းမှာတင်လာတဲ့အညစ်အကြေးတွေနှစ်သစ်မှာပါမသွားရအောင်စေချောတတ်ဆင်ပေးတယ်ဆိုတဲ့သင်္ကေတဖြစ်ပါတယ်ဒါပေမဲ့လို့မနှစ်က2020တကြံပွဲကတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုအန်တီအကြောင်းကျင်းပခွင့်မရခဲ့ကြပါဘူးအသက်50အရွယ်ယူတနာဟွမ်ထောင်ဟာဒီလမ်းပေါ်မှာသပင်အလှပြင်းနဲ့ဆိုင်ဖွင့်လာတာနှစ်ပေါင်း20ရှိပါပြီအခုတော့သူက January လ9ရက်နေ့ကစလို့စိုင်ပြန်ဖွင့်လိုက်ပါပြီ
ကျွန်တော်စနေဘောလေဝါကျွန်တော်စနေမခွေလောက်หากินได้ทั้งกลางวันกลางคืน
ဒီလမ်းဟာနေရောညပါလူဘရောမပြတ်ပါဘူးလုံးနိုင်လို့ကတော့နေရောညပါအမြဲဝင်ငွေဖြောင်းနေနေရပါနိုင်ငံခြားသားတွေလည်းအများကြီးလာကြပါတယ်ဒေသခံတွေလည်းလာကြတာပါဒါပေမဲ့အခုကတ်ရုံးကကျလာတော့တယောက်မှမရှိကြတော့ဘူးနိုင်ငံခြားခရီးသွားတွေတယောက်မှမရှိတော့သလိုပဲဒေသခံတွေတော့မှတယောက်စားနှစ်ယောက်စားပဲလာကြတော့တယ
်တကယ်လို့ဒီအခြေအနေတိုင်းသာဆက်ဖြစ်နေအောင်မယ်ဆိုရင်တော့သူတို့မိသားစုလည်းမျိုးကနေတောဘက်ကိုပြန်ကြောင်းရတော့မယ်လို့သူကဆက်ပြီးတော့ပြောပါတယ်2021ခုနှစ်ဝင်လာပေမဲ့လည်းမျောလင်းချက်ကတော့ရေရေရာရာမရှိသေးပါဘူးထိုင်းနိုင်ငံမှာပြည်တွင်းမှာပဲကူးစက်မှုတွေလအတော်ကြာဖြစ်လာခဲ့ပြီးတဲ့နောက်ကူးစက်မှုအရှိန်ရုတ်တရက်မြင့်တက်လာတဲ့အတိုင်းကိုအလူလဲခတ်နေခဲ့ကြရတာပါ။ယောဂပိုကူးစက်သူဒါဇင်နဲ့ချီပြီးတော့ရှိနေတဲ့ဘန်ကောက်မြို့အပြင်ဘက်ကတိုက်ခတ်မှနေထိုင်သူထိုင်းဒေသခံတွေကိုတင်းကျပ်တဲ့စီကံတွေနဲ့တိကျခွဲထားပါတယ်။ပိုကူးစက်ခံကြရတဲ့ရွှေပြောင်းအလုပ်သမားတွေကိုတော့ကာယယောဂအတွက်တည်တံ့ဖွင့်ထားတဲ့ယာယီစေယုံတွေစီပို့ပေးပါတယ်။ဒီလိုဆေးရုံမျိုးတွေကိုတော့ခရီးအတော်များများမှာဖွင့်ပေးထားတာပါကာယယောဂဘေးကကျော်လွှားနိုင်ဖို့မရေရာသေးတဲ့အချိန်မှာထိုင်းနိုင်ငံကတော့ကာကွယ်ဆေးထိုးနိုင်ဖို့ကြိုးစားနေပါတယ်အော့စဖို့နဲ့အော်စတြေးလျကတို့ကထုတ်တဲ့ကာကွယ်ဆေးအမြောက်များထုတ်လုပ်ပေးတဲ့နေရာတစ်ခုဖြစ်ပေမဲ့လည်းအစိုးရအနေနဲ့ကတော့ထိုင်းပြည်သူ30နီးပါးကိုထိုးပေးနိုင်တဲ့ကာကွယ်ဆေးအခုထိလုံလုံလောက်လောက်လုံမပေးနိုင်သေးပါဘူးCalls and Business Association ရဲ့ဥက္ကဋ္ဌစံဂါရူယံဝတ္ထနာခူကသူတို့ရဲ့ Calls and Land အရင်လိုပြန်စီကားလာဖို့အချိန်အကြာကြီးလိုမယ်လို့ခန့်မှန်းပါတယ်။ကာယောဂါဘေးမတိုင်ခင်တုန်းကဆိုရင်ထိုင်းနိုင်ငံကိုနှစ်စဉ်လာကြတဲ့နိုင်ငံခြားခရီးသည်ပေါင်းတန်40စီကနေရတဲ့ဝင်ငွေဟာတိုင်းပြည်စီးပွားရေးရဲ့ဆယ်ပုံတစ်ပုံရှိပြီးအလောက်ကအများပြားကိုလည်းဖန်တီးပေးနိုင်တာပါ။2020ခုနှစ်အတွင်းထိုင်းနိုင်ငံရဲ့စီးပွားရေးဟာ6.6% ရာခိုင်နှုန်းကျုံသွားတဲ့အကြောင်း The Bank of Thailand ကခန့်မှန်းပါတယ်။ကာယယောဂမကြခင်တုန်းကစီးပွားရေးအခြေအနေကိုပြန်ရောက်ဖို့ဆိုတာကတော့2022နှစ်ကုန်ပိုင်းလောက်မှသာဖြစ်နိုင်လိမ့်မယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်။ကျွန်မခွာညိုပ
ါ။ UAE မြန်မာကအင်္ဂါနေ့မနက်ခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြန်ကောက်နှုတ်တင်ပြပေးသွားပါမယ်။မြန်မာပြည်ထဲကတရုတ်ကစားကွက်အစ်စ်များဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာအမရာဗီဟရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။အခြေခံအဆောက်အဦဝိုင်းကိုပဲအထူးလေးပေးထားရုံနဲ့မကမြန်မာနိုင်ငံရဲ့တခြားအရေးကြီးတဲ့ကဏ္ဍတွေကိုလည်းတရုတ်နိုင်ငံကဦးဆောင်လျက်ရှိနေလို့ဆောင်မကိုအစချီရေးသားလာပါတယ်။ကျုပ်သမရာစီဂျင်ပင်ကမြန်မာနိုင်ငံကိုပထမအကြိမ်ချစ်ကြည်ခီးစဉ်ဖြစ်လည်ပတ်ပြီးတစ်နှစ်အကြာမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီကနေပြည်တော်ကိုနှစ်ရက်ကြာခီးစဉ်ဖြစ်ဒီကနေ့လာရောက်ဖို့ရှိနေပါတယ်။ဝန်ဟာအာဖရိကလေးနိုင်ငံခီးစဉ်ပြီးတစ်ဆက်တည်းမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးဆက်လက်တွန်းဆောင်ရည်ရှိတဲ့တရုတ်မြန်မာစီးပွားရေးစင်ညာလန် CMEC နဲ့ COVID-19 တန်ခင်းတမန်ခင်တရအနေနဲ့မြန်မာနိုင်ငံကိုဦးစားပေးစင်းနေကိုထည့်ပြီးတော့လာရောက်ဖွယ်ရာရှိရလို့ဆောင်းပါးမှရေးသားထားပါတယ်။ပြီးခဲ့တဲ့2018ကလက်မှတ်ရေးထိုးခဲ့ကြတဲ့တရုတ်မြန်မာစီးပွားရေးစင်ညာလန် CMEC ထဲမှာတရုတ်နိုင်ငံယူနန်ပြည်နယ်တွေကနေပြီးတော့ရခိုင်ပင်နယ်တွေကိုကားလန်းရထားလန်းစိတ်ကန်နဲ့မျိုးတော်စစ်တွေကိုဖြန့်ကျက်တည်ဆောက်ဖို့ဖြစ်ပါတယ်။အဆိုပါစင်ညာလန် CMEC နဲ့ကပတ်လန်းစီမံကိန်း BRI တို့ဟာအချို့အမျက်ချက်ချင်းမပေါ်တဲ့အခြေခံအဆောက်အအုံပိုင်းတွေဖြစ်နေတာရဲ့တရုတ်နိုင်ငံနဲ့ရပဲကမ္ဘာကထလုံးနေရတဲ့အကြောင်းများစွာနောက်နှီးနေကြရလို့ဆိုပါတယ်။အမေရိကန်ပြည်တော်စုနဲ့တရုတ်ကြားကုန်သွယ်စစ်ပွဲနဲ့COVID-19 နှောင်းပိုင်းဖြစ်ပေါ်လာတဲ့စိန်ခေါ်မှုအသစ်တွေနဲ့အခွင့်အလမ်းတွေကြောင့်တရုတ်နိုင်ငံကနောက်ထပ်ရွေးချယ်မှုပုံစံတစ်တည်းအနေနဲ့အခြေခံအဆောက်အုံတစ်ခုတည်းကိုအာရုံစိုက်တာထက်ကိုစီးပွားရေးရလဲပို့ပြီးတော့တွက်ချေကိုက်မဟာဗျူဟာလဲကြတဲ့တီထွင်ဖန်တီးမှုနဲ့နှီးပညာပိုင်းကိုချဲ့ကျွန်လွှမ်းမိုးတော်မျိုးပို့ပြီးတော့အားထုတ်လာပါတယ်။ကုန်သွယ်ရေးနဲ့အခြေခံအဆောက်အုံပိုင်းဟာ တန်ခင်းတမန်ခင်းမှာထိတ်တန့်ဦးစားပေးတဲ့အနေနဲ့ဆက်ပြီးရှိနေပေမဲ့လည်းမြန်မာနိုင်ငံထဲမှာလက်တလောတရုတ်နိုင်ငံကလွှမ်းမိုးမှုကြီးထွားလာနေတဲ့အရေးကြီးတဲ့ကဏ္ဍ၃ခုကိုဆောင်းပါးမှာထောက်ပြထားပါတယ်။ပထမချက်အနေနဲ့မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍကိုဖော်ပြထားပြီးတိုင်းပြည်ရဲ့နေအောင်ခြေစွမ်းအင်၃ဆက်ယုံအစီအမံကိန်းအားလုံးနီးပါးကိုတရုတ်နိုင်ငံကလွှမ်းမိုးထားတယ်လို့ဆိုပါတယ်။အခြေခံပုံစံအားဖြင့်တရုတ်နိုင်ငံကနည်းပညာပိုင်းကိုထောက်ပံ့ရပြီးဒေသခံလုပ်ငန်းမိတ်ဖက်တွေကတော့ဆက်ယုံနေတည်ဆောက်ဖို့အတွက်မြေနေရာစိုက်ထုတ်ပေးရပါတယ်။တတိယချက်နေနဲ့ Safe City ဆိုပြီးတော့ 5G နည်းပညာကိုစောင်းမမဖော်ပြထားပြီးမြန်မာဈေးကွက်ထဲမှာအခြေခံကောင်းတွေတိတ်မရသေးဘူးလို့ဆိုပါတယ်။ဒီစီမံကိန်းတွေကိုပြိုင်ဘက်ကင်းလေလံအောင်ခဲ့တာမို့ဒေသတွင်းနဲ့အမျိုးသားဆင့်အနာဂတ်စီမံကိန်းတွေမှာလည်းဝါဝေးအတွက်ပြဿနာရှိမဲ့ပုံမပေါ်ပါဘူး။တရုတ်အိန္ဒိယနဲ့တခြား Indo-Pacific ဒေသအမိတ်ဖက်တွေအကြားချင်းဝင်ညာနှိဆက်ဆံခြင်းအားဖြင့်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုကန့်သတ်ဖို့ကြိုးစားနေတာမြန်မာနိုင်ငံရဲ့အမြဲတမ်းရွေးချယ်မှုတစ်ရပ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုလေုံစည်းတာကအမြဲတမ်းချုံးမွေ့နေမှာတော့မဟုတ်ဘူးလို့ဆိုပါရစေ။အထူးသဖြင့်ဤပညာနဲ့နှီးနွယ်တဲ့ကိစ္စတွေမှာဖြစ်တယ်လို့ဆောင်းဝါးရှင်ကထောက်ပြထားပါရစေ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမသိင်္ဂီထိုက်ပါအာရှနိုင်ငံ၄ခုကထုတ်လုပ်တဲ့ကာတာယာတင်းသွင်းမှုမှာအထူးသွင်းကုန်ကိုစီးချက်ဖို့အမေရိကန်ဘက်ကပနာမဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတွေရဲ့ပြည်တွင်းဆက်မှုလုပ်ငန်းတွေမှာအဟန့်အတားဖြစ်လာနိုင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရာထူးတက်တန်ကုံဆုံးခါကြီးနောက်ဆုံးရက်ပိုင်းတွေအတွင်းနိုင်ငံခြားကုန်သွယ်ရေးကိုတင်းတင်းချက်ချက်ကင်တွယ်ဖို့အားပေးဆောင်ရွက်နေတဲ့အချိန်မှာပဲဒီကိစ္စထွက်ပေါ်လာတာပါRalph Jennings ပေးပို့တဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ဤတဲ့တွင်ကားတွေနဲ့ကုန်တင်ကားအသေးတွေမှာသုံးတဲ့ကားတာယာတွေကိုအခွန်စည်းကြပ်ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ30ရက်နေ့ကပနာမဆုံးဖြတ်တာပါ။နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးရင်မေလ14ရက်နေ့မှာအပိသတ်ဆုံးဖြတ်မယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒီဆုံးဖြတ်ချက်တည်ဖြစ်လာရင်တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကပို့ကုန်တင်ပို့သူတွေအတွက်ရိုက်ခတ်သက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီအခွင့်အရေးချက်မှုကထိုင်ဝမ်တက်တော်တည်တည်တာတာသက်ရောက်မယ်လို့ထိုင်ဝမ်ရေနံဓာတုပစ္စည်းဆိုင်ရာအတိုင်ပင်ခံလုပ်ငန်း DMI ရဲ့အခြေခံဒန်နီဟိုကပြောပါတယ်။ကုန်ထုတ်လုပ်တဲ့နိုင်ငံတွေဒါမှမဟုတ်လဲကုန်ထုတ်လုပ်ငန်းတွေအနေနဲ့သူတို့ထုတ်ကုန်တွေကိုပြည်တွင်းမှာရောင်းချတဲ့ဈေးနှုန်းထက်နှိမ့်ပြီးပြည်ပကိုတင်ပို့မှုကိုတော့ပြည်တွင်းမှာရောင်းမစွန်တဲ့ပစ္စည်းတွေပြည်ပကိုလျှော့ဈေးနဲ့အစွန်ထုတ်ရောင်းချမှုလို့ကုန်သွယ်ရေးမှသုံးနှုန်းပါတယ်။ပို့ကုန်လုပ်ငန်းရှင်တွေကအမေရိကန်ပြည်ထောင်စုအတွင်းကိုရှော့သေးနဲ့ကားတာယာတွေတင်ပို့နေတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကနေဦးတွေ့ရှိထားကြောင်းဌာနရဲ့ website မှာဖော်ပြပါတယ်။နိုင်ငံတကာဆက်မှုအလုပ်သမားသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ United Steel Workers ရဲ့လျှောက်ထားလွှာအရာတွေ့ရှိတာလည်းဖြစ်ပါတယ်။ကားတာယာထုတ်လုပ်မှုတိတ်ပြီးပမာဏများတဲ့ထိုင်းနိုင်ငံကအများဆုံးထိခိုက်သက်ရောက်ဖို့ရှိနေတာပါ။အမေရိကန်နဲ့ဂျပန်ရင်းနှီးမြှုပ်နှံသူတွေအဓိကလုပ်နေတဲ့ထိုင်းနိုင်ငံတွင်မော်တော်ကားထုတ်လုပ်မှုကဏ္ဍကနေအမေရိကန်ကိုတင်ပို့မှုက2019ခုနှစ်မှာဒေါ်လာသန်း1900ကျော်ရှိခဲ့ကြောင်းလဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်မော်တော်ကားထုတ်လုပ်မှုလုပ်ငန်းကဏ္ဍကထိုင်းနိုင်ငံရဲ့လုပ်သားအများဆုံးလုပ်ငန်းကဏ္ဍကြီး5ခုထဲမှာတစ်ခုအပါအဝင်ဖြစ်ပြီးတစ်နှစ်ကိုကားအစီးရေ2တန်ထုတ်လုပ်နေတာလို့လဲအမေရိကန်ပြည်ထောင်စုMORI တက္ကသိုလ်ကအငိမ့်စားနိုင်ငံရေးသိပ္ပံပါမောက္ခ Richard Donner ကပြောပါတယ်။အများစုကအမေရိကန်ပြည်ထောင်စုကိုတင်ပို့တာမဟုတ်ပေမဲ့အကောက်ခွန်ကြောင့်က
工头龙岩宝妈，一季节都要母亲奶奶都读个表白的。
It might severely impact that industry. It's not.
海南奶奶，美国宝妈，龙华米库尼拉米姆好把握。大卫梅勒，海南奶奶，摩托卡超龙母龙岩多多，第一车个一季奶奶都帮忙卡住那个东德多拉吧。陈新大爷呢？南康大爷如果琵琶谷大爷这个店铺都瑞撇得路，台北车站布拉瑞斯都得在那破业屋给他，李阳就应该表白的。南康大爷龙安吉所言，文物业都是困难压干农啊，美利坚我店铺不该压新的嘞，路都个看慢吧的。都是用那个东公公上山来的琵琶瑞毛毛拍，台湾嘛新的那张。看多么严肃严肃的事嘞，罗嘞，连救援个看妈妈嘞。第一场呢，不得比南竿龙岩不加入，马车被我明明打过没批吧不？美利坚不加，可能不得比梅龙被木有没死打过，甜蜜节不对。美利坚这个国电报人尼亚嘛，台湾电报都来个，对面是小拉片来呢，罗嘞。台面个龙岩 DMI 也接个电力户个表白嘞。台湾的拉入当国家不加嘞，那唱什么困难嘛？美利坚的罗拉索工作目都好多年前嘛，包文拉开发的。布拉瑞斯都得在那破业屋给他，连救援加入苦路东得巴的。
我们刚刚得到了一个结论，就是说没有。
臭比表啊，没输赢哦，七千的样不多，没心态嘛不得。特别买来敌人把羊毛送那边过，第八个小弟呢，偷羊呢，输的六年没过的。美利坚队不打最西端没输赢哦，台湾龙岩队阿龙队就有心态呢，都卡输面那七八的。别人啊，工头老多人呢。American Seaboy the Maricaro, American Ye Kongkong Me Kisago Kakwate Lu, Ho Chi Minh City Ga, Social Sciences and Humanities Tekatuga, Nangendaga Lila Yitana, Nyunja Yemu, Muye Tan Trunga, Piovari.
They are not satisfied with what the department is
telling. Bienanga Daya Tolomu Lungandri Poma, American Kongdo Ye Wunji Tana Ye Pima Ta Sangyam Ho Po, Duro Bagaro, Machin Naja, Pabute.第六安全呢，六六老大嘞，加倍，都是第二部的呢，你上月你拉过来对嘞，先比你拉出来对嘞，是咯。第六安保嘛，啊，看多高没给啥个，啊，酒店讲的嘛好铺路，就算你家嘞，说比都个表多拉皮巴嘞。美利坚比老祖国那超十国国内转，大家电报木马咯，张国立啊个多拉单的超那样尼巴，别人啊多拉单里啊可能是尼巴呢。台湾也电报目个，多拉丹东亚学生尼巴西个叫，美利坚工作业文职谈那边个突变查话嘞。美利坚工作业乌布里古点点接接京东报个，他们拉多内川苏亚耶，这个阿用赛的计算的酷皮的路嘞，美利坚工作业文职谈那沃塞个，比个的点把对对破变话嘞。他们拉川苏亚来台对工作业文职谈那边个。美利坚比较属于小型的电报部队，那矿山呀、松山这些目的，东亚超市一体楼上隔壁，第一些都还属于现在们啊，布莱克奥巴马来参加的盛宴，那呀，实在可能也该弄多拉拉皮巴的。他们拉创业这边的工作业目啊啦呀，大家针对目标啊，矿高业皮拉拉路嘞，在民间龙岩 DMI 也这个电力户个表白的。最高看他们来九百点来吃马肉，嘎达也点对目标，啊，看高美收票结果，点心来呢就来，别呢来个胡志明市的个 Social Sciences and Humanities 这个多个，来个的咖喱拉也吃那用家一亩，我也当创个标牌的。
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မမ COVID ကရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေထဲမှာစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီရောင်းချတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။ New Normal အခြေအနေသင့်ပါဝယ်သူတွေကို online ပေါ်ကနေဆက်သွယ်ကြော်ညာပြီးတော့စားတောက်ကုန်တွေကိုအရောက်ပို့ပေးနေရတဲ့ပုံစံဖြစ်လာတယ်လို့မြန်မာနိုင်ငံမှာအစားအသောက်မျိုးစုံကိုထုတ်လုပ်တင်ပို့ရောင်းချနေတဲ့စားတောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းကပြောပါတယ်။သူကတော့ Hinda Group Holdings ရဲ့ အမှုဆောင်အရာရှိချုပ် ဖြစ်ပါတယ် COVID ကာလမှာ online ကိုအားကိုးပြီး စားသောက်ကုန်တွေ ပို့ဆောင်ဖြန့်ဖြူးနေတဲ့ new normal ပုံစံတစ်ကို ဦးမင်းမကြားဆန်းက အခုလိုပြောပြပါတယ်
ကျွန်တော်တို့မှာ အဓိက စားသောက်ကုန်က ကျွန်တော်တို့ distribution ပေါ့နော် ဖြန့်ချီရေးကို အဓိက လုပ်ရတာကို အဲ့တော့ COVID ဖြစ်သွားတာနဲ့ ကျွန်တော်တို့ရဲ့ပြဿနာက ဒီ stay home တို့ lockdown တို့ ဖြန့်ချီရေး လုပ်ရတာ ခက်သွားတာပေါ့ ဒါကတော့ လုံးဝ ဟို ခရိုင်း သွားနေကြ ပုံစံလိုက် customer တွေကို PC delivery ပို့မယ် ဈေးရောက်မယ် ဆိုင်ဒီမှာ market သွားမယ် အဲ့ဒါတွေကကျွန်တော်တို့သွားလို့မရပါနဲ့ ဒါပေမဲ့ ကျွန်တော်တို့က ဘာပြန်ချိတ်လဲဆိုတော့ customer တွေကတော့ စားဖို့လိုအပ်တယ် ဒီစားတော့ကတော့ နေတိုင်း စားနေရတဲ့ PC ဖြစ်တဲ့အတွက် ဒီ PC ကတော့ အများကြီးရှိနေတာ သူတို့ စားနေမှာပဲဆိုတော့ နောက်ဆုံးကျတော့ ကျွန်တော်တို့ online နဲ့ ချိတ်ရတာပေါ့နော် online နဲ့ဆိုတော့ သူတို့ရောက်မဲ့ နေရာတွေကို ကိုကဟို internet ကနေတဲ့ send တို့မဟုတ် ကျွန်တော်တို့ Facebook Messenger ကမ္ဘာ page ကအမျိုးမျိုးပေါ့နော်အဲ့ကနေမှသူတို့ reach out လုပ်ပြီးတော့ကျွန်တော်တို့ကသူတို့နဲ့ online ဆက်သွယ်လုပ်ပြီးတော့အဲ့လို delivery ကျွန်တော်တို့သွားလို့ရသွားနေရတာပုံစံလေးကတော့အဲ့ဒီလိုပြောင်းသွားတော့ဆိုတော့ဒီဦးမင်းမကြားဆန်းတို့ရဲ့ဒီအစားအသောက်ကုန်တွေကများသောအားဖြင့်ကဒီ
seafood ဘူးတွေနဲ့ထုတ်လုပ်ပြီးတော့ဟိုရောင်းချတာမျိုးဆိုတော့အဲ့ဒီလိုမျိုး seafood အစားအသောက်တွေထုတ်လုပ်တဲ့နေရာမှာရောဟိုဘယ်လို new normal အပြောင်းအလဲတွေဖြစ်သွားတယ်ဆိုတာလဲပြောပြပါရှင့်
ကျွန်တော်တို့အဓိကတော့ခုနကကုန်ကျန်းကုန်ကျန်းနေကျွန်တော်တို့ဝယ်ရတဲ့နေရာမှာအရင်လိုမဟုတ်တော့ဘူး။စမ်းချောင်းတွေပိတ်သွားတယ်အလုပ်လုပ်ရတဲ့နေရာမှာအဲ့တော့တချို့ကုန်ကျန်းတွေကဝယ်ရခက်သွားတော့ပေါ့နော်။အဲ့တော့ပစ္စည်းတွေကကြိုမာတယ်ကြိုပြီးတော့လောက်ရတယ်ကြိုစုဆောင်ရတယ်။နောက်အလုပ်သမားတွေကလည်းအမြဲတမ်းမှကျွန်တော်တို့ဟိုသူ့တတ်မှတ်တဲ့ပုံစံတိုင်းကျွန်တော်တို့ကသွားရတယ်စိတ ပြည်ပြန်လာလို့မရဘူးဆိုတော့ကျွန်တော်တို့အဲ့ဒီအပေါ်မှာအမြင်အကုန်လုံးတော့ကြိုတင်ပြီးတော့စီမံခန့်ခွဲရတာပေါ့အရင်တော့လို့ပုံမှန်တော့မဟုတ်တော့ဘူးအရင်တော့ဆိုအလုပ်တော်မှာအတွက်သူချိန်လာချိန်မှလာတယ်ဒါသာလုပ်မယ်အပါပါပါလုပ်မယ်အားလုံးပလန်ချလာတယ်အခုအဲ့လိုမဟုတ်အရင်ရမယ့်ဟာကိုကျွန်တော်တို့အရင်ကြိုလုပ်ထားတယ်ဖြစ်လာပြီးလုပ်သမားမရှိဘူးမတတ်နိုင်ဘူးအယောဂါတွေ့တယ်ဆိုရင်ကျွန်တော်တို့အားဆိုနားလိုက်ပြီးရင်ကျွန်တော်တို့ကတခါအဲချိန်နေကောင်းတယ်ပြလုံးလို့ရမယ်ဆိုရင်လာနိုင်တယ်ဆိုရင်လာကုန်ကျန်းတွေကလည်းရမယ်ကုန်ကျန်းရှိရင်ရတဲ့ကုန်ကျန်းကိုရင်လုံးမရဘူးဆိုရင်အဲ့ကုန်ကျန်းနောက်မှလုံးအဲ့ဒီလိုမျိုးတော့နည်းနည်းလေးစီစဉ်ရတာပေါ့နော်နည်းနည်းတော့အခက်အခဲရှိတယ်ဒါမဲ့လည်းကြာသွားတဲ့ခါကျတော့လည်းဒါလည်းကျွန်တော်တို့အဆင်ပြေသွားတာပေါ့အနေထားကတော့အဲ့ဒီလိုဖြစ်သွားတာဟုတ်ကဲ့
ဟုတ်အဲ့တော့ဆောစောကပြောသလိုဆိုရင်ဒီအကုန်ပစ္စည်းထုတ်လို့ရေးပိုင်းပေါ့နော်အဲ့မှာရောတော်တော်လေးထိခိုက်သွားတယ်လို့ပြောနိုင်လားရှင့်
စီဘွားကြီးကတော့ဟိုစားတော့ကုန်လေမှန်ကတော့ထိခိုက်တာပေါ့ကျွန်တော်တို့ရောင်းနေကြဘောလုံးနေဖြစ်လာတဲ့ဟာတွေရောင်းရခက်တာတွေကြတော့ကျွန်တော်တို့မစေးဘောလုံးမင်းနဲ့နေွားတော့ပေါ့နော်ဒါပေမဲ့လည်းဟိုအဓိကကတော့ဟိုအလုပ်သမားတွေနည်းနည်းထိခိုက်တယ်သူတို့အတွက်တချို့လွန်နန်းတွေကျွန်တော်တို့ရှော့လိုက်ရတဲ့အပိုင်းတွေရှိသွားတော့ပေါ့နော်အဲ့တော့အနေထားတော့ရှိပါတယ
်အခုဒီ covid ဖြစ်လာတဲ့ကာလမှာရောဒီလိုမျိုးစီးသုကုန်ပေါ့နော်အစားအသောက်စီးသုဘူးနဲ့ထုတ်လုပ်တဲ့အစားအသောက်တွေရဲ့ဝယ်လိုအားပိုပြီးတော့များလာတဲ့လို့ရောမြင်ပါလားရှင
့်ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့ဒီဟို instant food တွေကပိုပြီးတော့ဒီ covid ဖြစ်တဲ့ချိန်မှာလူတွေပိုစားလာတာပေါ့ instant food ဆိုတော့ဈေးမသွားချင်ဘူးတခါလဲဟိုဟာပေါ့နော်မှားလိုက်မယ် ready made ပေါ့ဆိုတော့ဒီ restaurant မှာစားလို့မရတဲ့ခါကျဟုတ်ကဲ့ကောကိုအိမ်မှာအမာလိုက်ပြီးကောကိုချက်စားတဲ့ပုံစံဖြစ်သွားပြီလေအားလုံးကအဲ့တော့ instant food ဆိုတော့ဘလိုဖြစ်အပြင်မှာရှိနေတဲ့အစားအသောက်ပုံစံကိုကျွန်တော်တို့အိမ်မှာစားလို့ရတဲ့ food များတွေကတော့တဖြည်းဖြည်းနဲ့တော့ demand တက်လာမှာပေါ့ဒါလည်းဟိုကမဖြစ်ခင်ကာလပေါ့နော် covid ဖြစ်လို့ဖွင့်သွားလို့ရှိရင်တော့ဒီ food တွေကတစ်မျိုးပြောက်ပြောင်းသွားလိမ့်မယ်လို့ကျွန်တော်တို့ယူဆတော့
အဲ့တော့ဒီ covid ဆိုတာကလည်းဒီ covid ကရောဂါဆိုတာကလည်းဘယ်တော့အဆုံးတက်မယ်ဆိုတော့လည်းမသိနိုင်သေးဘူးပေါ့နော်ဒီလိုမျိုးရေရှည်ဖြစ်နေမယ်ဆိုရင်တော့ဒီဦးမင်းမညာဆန်းတို့ရဲ့အခုဒီလုပ်ငန်းတွေပေါ့နော်စားတောက်ကုန်လုပ်ငန်းတွေကိုရှေ့ဆက်ဘလို့သွားမယ်ဆိုတဲ့အစီအစဉ်မျိုးတွေရောလုပ်ထားပါလဲရှင့
်အခုကတော့ကျွန်တော်တို့ကတော့ဒီလိုပဲဖြစ်နေတာပဲရှစ်လနဲ့တစ်နှစ်လောက်ရှိပြီဆိုတော့ကျွန်တော်တို့ကနည်းနည်းတော့ဟိုဒီ new normal ကိုကျွန်တော်တို့ပုံမှန်လေပတ်အောင်ကျွန်တော်တို့ကစီစဉ်နေရတာပေါ့နော်အဲ့တော့ covid ထောက်လျှောက်ပဲရှိရှိအဓိကဒီမန်းပဲရှိတဲ့ဒီမန်းပေါ်မှာမူတည်ပြီးကျွန်တော်တို့အလုပ်သမားတွေကိုကျွန်တော်တို့အစီအစဉ်သွားတော့ပေါ့အဲ့တော့ဒီမန်းများလာရင်များတယ်များလာတယ်လို့လျှောက်ပေါ့အဲ့တော့အဓိကကတော့ဒီအစိုးရရဲ့ဒီတန်ကထုတ်ပြန်ချက်ကတော့ကျွန်တော်တို့အရေးကြီးတယ်တဘောကတို့ကလော့ဒ်ဒေါင်းလုပ်လိုက်ပြီးသွားလို့မရတော့ဘူးစိတ်ယုံလေးလာလို့မရတော့ဘူးဆိုကျွန်တော်တို့ဘာလုပ်လို့မရ အဲ့ဒီခါကျရင်အလုပ်သမားတွေကလည်းဟိုသူတို့ရဲ့အလုံးမလုံးရတော့သူတို့မှလည်းနစ်နာတော့ဗောနော်ကျွန်တော်တို့စက်ရုံကလည်းအလုံးမရှိတဲ့အတွက်တချို့ဇေယိတ်တွေကကျွန်တော်တို့ကပုံမှန်ပေးနေရတဲ့အနေအထားရှိတဲ့အတွက်ကျွန်တော်တို့လည်းအရှုံးပြတော့ဗောအဲ့တော့ဒါပေမဲ့ဒါတွေကလည်းဟိုဖွင့်လိုက်ပိတ်လိုက်ဆိုတော့ကျွန်တော်တို့ကဖွင့်တဲ့အချိန်မှာလုံးပိတ်တဲ့အချိန်မှာခဏနာအဲ့ဒါလိုဖြစ်နေတော့ဗောအဲ့တော့အဲ့ဒီအတိုင်းကိုပဲအခုလုံနေတာလဲရှင်းလာဖြစ်ပြီဆိုရှေ့ဆက်ကြရင်လဲဒီလိုပုံစံမျိုးကျွန်တော်တို့ဆက်သွားမယ် normal မရောက်ခင်ပေါ့ new normal ဆိုတော့လဲအဲပုံစံကတော့ဒီလိုမျိုးပဲဖြစ်သွားမယ်လို့ကျွန်တော်တို့ယူဆတော့ပေါ့နော်ဟိုလုံလုံအားလုံးပွင့်သွားမယ်လို့တော့ကျွန်တော်တို့မယူဆသေးဘူးပေါ့
new normal အခြေအနေသစ်ပေါ်လိုက်ပြီးတော့လုပ်ငန်းပုံစံကိုလိုက်ပြောင်းနေကြရတာဖြစ်ပါတယ
်အခုအနေအထားပြောရင်တော့စီးပွားရေးကတော့ဟိုးအရင်တုန်းကပုံစံနဲ့မတူဘဲနဲ့ကျွန်တော်တို့က new normal ဆိုတော့လောက်ရတော့ဗောနော်ဒါလဲကာကွယ်ဆေးပေါ်လာပြီးဘယ်လိုမျိုးထပ်ဖြစ်လာအောင်မလဲဆိုတာလဲကျွန်တော်တို့အမြဲတမ်းစောင့်ကြည့်ပြီးတော့အနေအထားတစ်ခုပေါ်မှာပြောင်းလဲပြီးတော့အမြဲတမ်းလုပ်နေရတာ
Grandma အဖွားလက်ရာစိတ်ဟင်းတာ Morning Star စတဲ့အမှတ်တံဆိပ်တွေနဲ့အသင့်စားနိုင်တဲ့အစားအသောက်တွေကိုထုတ်လုပ်ရောင်းချနေတဲ့စားသောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းဖြစ်ပါတယ် COVID ကြောင့်မြန်မာနိုင်ငံမှာဖြစ်လာတဲ့ new normal အပြောင်းလဲတစ်ခုရဲ့မှာအိမ်မှာအလွယ်တကူပဲအသင့်စားသုံးနိုင်တဲ့စားသောက်ကုန်တွေကိုဝယ်ယူစားသောက်သူတွေများလာတယ်လို့လည်းသူကပြောပါတယ်ရှင်ကျမစုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နောက်မှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ကိုရီးယားကကေပေါ်သတင်းတပုတ်အရင်ပြောပြချင်ပါသေး။ကိုရီးယားမာရီမကကမ္ဘာမှာပါအရန်နာမည်ကြီးလာတဲ့ Blackpink K-pop main clique အဖွဲ့တွေကလီဇာကကျုပ်နိုင်ငံကတချင်းဆိုပြိုင်နဲ့Youth with you reality ရုပ်သံအစီအစဉ်တတိယမြောက်ရာသီမှာပြန်ပြောပါမယ်လို့ပြောသွားပါပြီ
။တာကြာ
သူက Youth with you season 3 I'm back ကျမပြန်လာပါပြီလို့တရုတ်လူမှုကွန်ရက်အစာမျက်နှာဝေဘိုမှာပြီးခဲ့တဲ့ရက်ပိုင်းတွင်ပဲရေးသွားတာပါ Youth with you အစီအစဉ်ကလူပေါင်း100လောက်ကိုရွေးပြီးတော့သူတို့ကတရုတ်ပြည်မှာ Pop Guitar အဖွဲ့အစ်တစ်ခုပေါ်ထွက်ဖို့အတွက်ရှင်းပြန်ကြရတာဖြစ်ပါတယ်။ Korea K-pop အဖွဲ့ Blackpink အဖွဲ့တွေကလီဇာကတော့ထိုင်းနိုင်ငံကထိုင်းမာလေးဖြစ်ပြီးတော့ဒီအစီအစဉ်မှာပါဝင်ရှင်းပြန်ကြရတဲ့သူတွေကနာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့လီဇာတို့ခန်တို့လိုသူတွေနဲ့တွေ့ပြီးတော့အကားကျင့်အဆိုးကျင့်တာတွေလုပ်ကြရပြီးတော့တဆင့်ပြီးတဆင့်ရှင်ပြိုင်နောက်ဆုံး Pop Guitar အဖွဲ့ထဲမှာပါဖို့အဖွဲ့ဝင်ကိုဦးပဲဇင်နဲ့အဖြစ်လူတရာတွေကတဆင့်ပြီးတဆင့်ရွေးထုတ်သွားမှာဖြစ်ပါတယ
်
ဒီကံကဒီရုပ်သံအစီအစဉ်အရင်ပိုင်းတွေမှာလည်းသူကဝင်ကူပြီးတော့အကြံပေးတဲ့သူအနေနဲ့ပါခဲ့ပြီးသားပါဒီရုပ်သံအစီအစဉ်ကတရုတ်နိုင်ငံမှာအရန်လူကြိုက်များတာဖြစ်ပြီးတော့ကြီးစုသူပေါင်းတတန်းခွဲလောက်တောင်ရှိပါတယ်မူလဝေဘိုရုပ်သံလိုင်းမှာပြတာဖြစ်ပြီးတော့ပြည်တွင်းမှာအရန်အောင်မြင်တာကြောင့်တရုတ်နိုင်ငံက ITU online ရုပ်သံလိုင်းကနေပြီးတော့တစ်ကမ္ဘာလုံးအတွက်ပြမှာဖြစ်ပြီးတော့အဲ့ဒီတတိယပိုင်းကိုတော့တရုတ်အင်္ဂလိပ်ထိုင်းမလေးကိုရီးယားအာရဗျာနဲ့စပိန်ဘာသာစကားတွေနဲ့သူတို့ရဲ့နိုင်ငံတကာ website နဲ့ application တွေမှာပြသွားမှာဖြစ်ပါတယ်ရှင်အမေရိကန်ပြည်အောင်စုတွေမကကမ္ဘာမှာ2000ပြည်လောစော်ပိုင်းနှစ်တွေမှာအထူးရေပန်းစားတဲ့ Sex and the City ရုပ်သံဇလန်တွေကိုအခုပြန်ပြီးတော့ရိုက်ကူးသွားမယ်လို့ HBO Max ရုပ်သံလိုင်းကတင်းငွေနေဇန်နဝါရီလ10ရက်နေ့ကပဲကြေညာသွားပါပြီမွေး HBO ရုပ်သံလိုင်းမှာပြခဲ့တဲ့ Sex and the City ရုပ်သံဇလန်တွေတွေကအမျိုးသမီးဆက်ကောင်တွေဖြစ်တဲ့ Sarah Jessica Parker နောက်ပြီး Cynthia Nixon နဲ့ Christian Davis တို့က Just Like That ဆိုတဲ့အခုနာမည်အသစ်ပေးထားတဲ့ရုပ်သံဇလန်တွေမှာပါဝင်စားမှာဖြစ်တယ်လို့ဒီရုပ်သံဇလန်တွေရဲ့ထုတ်လို့ရင်းမှု Michael Patrick King ကပြောပါတယ်စာရေးဆရာ Candice Special ရဲ့မွေးဝတ္ထုနာမည်ကလည်း Sex and the City ပါပြီးတော့ Director Darren Stein ရဲ့မွေးရုပ်သံဇလန်တွဲတွေကိုပဲအခြေခံပြီးအခုဇလန်တွဲကိုဆက်ပြီးရိုက်ကူးမှာပါ။လာမယ့်ຫນွေဦးမှာစတင်ရိုက်ကူးမှာဖြစ်ပြီးတော့ဇလန်တွဲ၁၀တွဲရိုက်ကူးမှာဖြစ်ပါတယ်။ ဒီဇက်လမ်းမှာတော့အခုအသက်50ကျော်ကုန်ကြပြီဖြစ်တဲ့တငယ်ချင်းမ3ဦးကယ်ရီမရင်တန်နဲ့ရှာလက်တို့ရဲ့ဒီချစ်ခင်ရင်းနှီးမှုနေစဉ်ဘဝကိုကြည့်ကြရမှာပါဒီရုပ်ရှင်ကားမှာအဲ့ဒီမင်းသမီး3ယောက်စလုံးကလည်းထုတ်လုပ်သူတွေအနေနဲ့ပါဝင်ထားကြပါတယ်ဆက်ဆန်တဲ့စစ်တီပိတ်တက်တီတဲ့ဝန်သားစရာသတင်းစကားဖြစ်ပါတယ်နော်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တော့ရောင်းတွင်တော့အစီအစဉ်ကိုဗီဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ဒီမြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီသတင်းပါ English Backside ကန္တာမှာမီးလို့ဒီပေးရတဲ့ fire ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to come under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 COME come to come ကဖြစ်ဖို့ရှိတာ UNDER under ကအောက်ကိုရောက်တာ FIRE fire ကဒီနေရာမှာတနက်နေ့ပြစ်ခတ်မှုဆိုတော့စစထုံရဲ့တဲ့ရဲ့ဒီပေးကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့ idiom ဆိုရင်သူ right ဒီပေးကတော့လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေ။ကျမတို့မြန်မာဘန်းစကားမှာတော့အထောင်းခံရတယ်၊အဆူခံရတယ်၊အဟောက်ခံရတယ်၊အပြောခံရတယ်၊အပြစ်တင်ခံရတယ်စသဖြင့်နေတူတယ်လို့ဆိုရမှာပါ။ဒီတုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေးချင်းပါတဲ့ရက်ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အနေနဲ့ဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ကိုဆလေတင်ပြပေးမှာကတော့
The fat is in the fire.
ဖြစ်ပါတယ်။စာလုံးပေါင်းကရှည်ချီ the FAT fat the fat ကဒီနေရာမှာအစီကိုရည်ညွှန်းတာဖြစ်ပါတယ်။IS is ကရှိနေတာ IN အများအထဲမှာ THE the FIRE the fire ကမီးဆိုတော့သကုထုံရဲ့ direct ဒီဘက်ကတော့အစီဟာမီးတဲ့ကိုကြာသွားတာဖြစ်ပါတယ်ဟင်းချေရမှာဟင်းအိုးတဲ့ကအစီပတ်မီးတဲ့ကြာသွားပြီဆိုရင်အရေးပြောသွားမှာဖြစ်ပြီးစီဟာမီးထတောက်လို့အန္တရာယ်ရှိတယ်ဆိုတာလူတိုင်းသိပါဒါကြောင့်ဒီသုံးရဲ့ idiom အဒီဘက်ကတော့ဖြစ်ပေါ်လာတဲ့အခြေအနေတစ်ခုခုကြောင့်အန္တရာယ်ဖြစ်တော်မင်းဒုက္ခကြီးလှလှတွေ့တော်မင်းကျမတို့မြန်မာဘန်စကားမှာဆိုရင်တော့ကိုကျိုးနေတော့မယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George Rupi ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The fat is in the fire John's son has dropped out of college and got married
ဒုက္ခကြီးတော့လှလှတွေ့တော့မင်းကျိုးနဲ့သားက college ကျောင်းဆက်မတက်တော့ဘဲမိမယူလိုက်တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The fat is in the fireJohn's son has dropped out of college and got married.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold one's fire.
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကဒီနေရာမှာဆိုင်းထားပါရထားပါလို့အဓိပ္ပာယ်ရပြီး ONE apostrophe S one's ကဒုတိယရဲ့ FIRE fire ကတနက်နေ့ပြစ်ခတ်မှုဆိုတော့စသုခုံရဲ့တဲ့ရဲ့အဓိပ္ပာယ်ကတော့တနက်ပြစ်ခတ်မှုကိုရပ်ပါဆိုင်းထားပါပေါ့ idiom ဆိုရင်တော့အဓိပ္ပာယ်ကလည်းသိမကွာလှပါဘူးဝိုင်းပြီးတက်ခိုက်ဝေဖန်ပြောဆိုနေတာတွေစူဆဲရန်တွေ့နေတာတွေကိုခိတ္တရက်ဖို့ပြောတာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
Mary နေနဲ့ရန်တွေ့ဖို့စိတ်မစောပဲသူ့မောင်ပြောချင်တာကိုပထမနားထောင်ဖို့သူ့အမိကပြောလိုက်တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
Did Rimba fire go chikambi timbiagere idiom atunwigaro?
To come under fire. The fat is in the fire. Hold one's fire.
Rupsijavari. Now the bakulu chinu male, not a idiom atunwigo, selecting jabu mamu, saumio, na sinjavashi.
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုကြေညာပါအောင်မယ်ရှင်။အီရန်အတိုက်ခံသတင်းတောက်ရိုဟိုလက်ဇန်ကိုပြန်ပေးဆွဲကွပ်မြက်လိုက်တာဟာနိုင်ငံတကာစံတွေကိုလှည့်လို့ရှူပြီးပြောင်ပြောင်တင်းတင်းရက်စက်စွာနှုတ်ပိတ်လိုက်တဲ့ဆိုတာကိုရက်စက်တဲ့အီရန်အစိုးရကိုယ်တိုင်တောင်မှမှတ်သားလို့ဆရာဖြစ်နေပါပြီ။လူချမ်းများရေပန်းစားတဲ့အီရန်အစိုးရစံကြီးရဲ့အာမက် News website ထူထောင်သူသတင်းတောက်ရိုဟိုလက်ဇန်ကိုကဘာပေါ်မှာအဂတိတရားတွေကိုဝါရဖြန့်နေတဲ့ဆိုတဲ့ပြစ်မှုနဲ့ Iran Taya Yung Tayungani, Tayran Chamalajinao, Dizema Samyani Ma, Chio Mainbe, Kumya Laibare, Tavime, Iran Anabindu Yem Yamaro, Mr. Zanya de Gab Jimuga, Turo Somo Ocho Nire Samyane, Kayuja Chem, Matuduri, a port Neko Muri, a twer, Saint Cornirello, Shumiani Rapibare, IRGC, Iran Tolaye Tizong Dagani, Pindanangaman, Nangaye Kolomun and Itainire, Mr. Zango Pianbiswagabi, the Tapasa Gogunema, Iran Nangango Pianle Kozang Dwagerava, Natana said Jinni Pivai Lama, Yoto Sisigabare, Iran Nangaman, Natana Konakuniga, Asoya Sanji, Sanda Topo, Bwene, Ludo Yamurego, Mr. Zanga, Lozo, Siongerello Suswebi, Yomian Danyagani, Adi Arma, Winkangayabi, Jonah Adrian Dugo, Dera Chamakebare, American Nangaja, when you might pump you ga, Mr. Zango, come here like the heart, the Yamia Damu Machide, yesterday, Loya Balu, Gintanzo, Abjitin, Shong Charlie Bare, a Japan Neko Murin, Liza the Nija, Ocho get it, the Dandashow, they song Gayarane, a Pankayare, the Nama Bang Shia, Chausejo, she get it, Ida Soya, yesterday, Jajo Mune, Agri Lai Samurigu, Mr. Zanga Portoke, Yida Gelu Bavere. Iran Kidure in a Lulaswa Yidare, a mere Mumusi, the Remiriarigu, Jishu Gwene, Taitanalu, Senza Tipia da, Trenamarigu, Pansi Darine, Kumya Darigule, Lumishi Java, Bulu, when Yipombiu got Twitagani Yidale Bare, Ruho Lezan Kumya Mune Badalu, Nangaga, Taiwangale, Sedia de Jan, Alene, Pioso Javare, Kura Damaga, Lu Kuyi Commission, Mahamini, Miche, Bachelega, Tikumya Mugu, Sedia, One Ejong Piovare, Mr. Zaya Muha, Pidu Rego, Jitan Bide, Chigan, Champia Jet, Kuni, Nesa G, Nangan by the Retana Rigani, Adi Arma, Winkangane, Saint Laye, Tingi Dap Chitelu, Mahamini, Bachelaga Subare, CPJ, Drenamamia, Gawe, Sanshawi, Ajige, Sharitman Swaga, Mr. Zante Soyaraha, Sasu Buea, Shasia, Loya Chibare, Lupiovare, Pinden Nangajai, Unitanaya, Tokia, Jemaro, D. Kumia Muha, Lumasandalu, Lakanazia, Jamushi, Wulu, Pobia Lagi, Dizemala Sale and Nima, Chimbabo, Season Tare, Uroba, Idan, CYT, Nopole, Wego, Germany, Austria, Italy, Nanganone, Adu, Mateo Beck, Isim, Chatingevare, Idan, Venezuela, Nangasaya, America, Atukozle, Ilit Abraham Ga, Idan, the Ban Agra champion, Nabit Akarigu, Satimala Runga, Kumya Kevide now, Mr. Zango Kumya Legalu Taubia Vare, Anati Mayene, Tejo Nayedwe, Nangarga, Ubri Vigu, Kippebu, Letton Jemishide, yesterday, the Udan Soya Dia and Ine, General John Dwayne Yare Surago, Nauta de Jin, the Ribele Dava Vere, Tajan Kababo Ma, Jampe Warago, Usan Taukan, Abe Nide, Nanga and Ine, Kaba, Abe, Via Omiazon Lenego, Bedoma, Matolo Nambu, Yeji Varelu, Iran, Venezuela, Nangasaya, America, Atukozle, Ilit Abraham, Yosu Lajo Bakmia.
American Soya at the Borani Abogu can send it to Ravishi.
A good study, the rain change of good and Japi Maba. American and Jay Windy, Mike Bombioha, Tanilani Nile, Tonariga, Washington DC Mashire, POE American than Tanajogu, Laya Kibare, POE Megan Tana Tete, American Kaba, the rain media, USETN Gani, Kabatano, Luadune Tidressan, the Lilamunet, Democracy Yego, Bamboo Bibu Dread, Losangyama, Pichang, Computer Online Gani to send Pilote, Gusan Senebema, Wunji Bombioga, Yobari. Tamara Donald Trump go talk and do ega, Jigo Boy Jalago, Pianga Sego, Josai Nime, Bigger Bodhunima, Lodago attend way of singing Daha, Tamara Jang was Susweepi, Democratic Jisuri, Aldoga, Tamara go dea Sesubu, Tanilanima, Losangi Javari, Tamara Trane, Tamara Tatanha, January Nasema Pisoga Mapipine, ဒီမိုကရက်တစ်တင်သွင်းတဲ့သမရဘော်တရားဆက်ဆုံးမဲ့စာမျက်နှာ၄နှစ်နာပါအဆိုပြုချက်ထင်မှာတော့မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတနင်္လာနေ့မှာသမရဦးဝင်းမြန်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံပြီးကိုဗစ် -19 ကာကွယ်ရေးတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းတွေအပါအဝင်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ပါတယ်အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ VOA ကိုနားဆင်နေကြကြည့်ကြပါဦးနောက်ဆုံးပါပ
ါ This program has come to you from the Voice of America, Washington.